မြန်မာနိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကိုင်ရမှာအကူအညီပေးရေးလုပ်ငန်းမှာပါဝင်ပတ်သက်သူတွေနဲ့တက်ဆိုင်ရာအာဏာပိုင်တွေကြားစိတ်ချယုံကြည်ရတဲ့ဆက်ဆံရေးတွေလိုအပ်တဲ့အကြောင်းမြန်မာနိုင်ငံကို9ရက်ကြာတွားရောက်တဲ့အပြည်ပြည်ဆိုင်ရာကြက်ကြီးနီကော်မတီဥက္ကဋ္ဌပီတာမော်ရာကပြောဆိုပါတယ်။9ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပပါတယ်။ကိုသိန်းထိုက်ဦးကကောင်းတို့တင်ပြပါလိမ့်မယ်။
ရခိုင်ပြည်နယ်တွင်းအခြေအနေကလူသားချင်းစာနာမှုရေးပေါ်အကူအညီပေးရုံနဲ့မလုံလောက်ပဲလူတွေရေရှည်ရက်တည်နိုင်တဲ့ဝင်းကျင်တဲ့နေသားအကာအကွယ်ပေးနိုင်တဲ့လူမှုအတိုင်းအဝိုင်းလိုအပ်တယ်လို့သတင်းစာရှင်းလင်းပွဲမှာ ICRC ဥက္ကဋ္ဌပီတာမော်ရာကအဓိကပြောဆိုသွားပါတယ်ဒီလိုအခြေအနေတွေကိုဖန်တီးရမှာအစိုးရတာဝန်ရှိသူတွေရဲ့အကူအညီလိုအပ်တယ်လို့လည်းဆိုပါတယ
် So my conclusion is that we will have over the next weeks
ရှင်းလာမဲ့သတင်းပတ်တွေလာပြီးအတွင်းလူတွေရဲ့အသံမွေးဝမ်းကြောင်းအတွက်စီးပွားရေးခွင့်လန်းတွေဖန်တီးပြီးကိုချရာပေါ်ကိုရက်တည်နိုင်ဖို့အကူအညီတွေတိုးပြီးပေးနိုင်အောင်ကျွန်တော်တို့ဆောင်ရွက်သွားမှာပါ။ကျမကြီးစနစ်တောက်ရစနစ်ဒါတွေကိုဒေသခံအာဏာပိုင်တွေနဲ့လက်တွဲပြီးအရင်နဲ့မတူအောင်လူမှုအတိုင်းအဝိုင်းတွေကိုပံ့ပိုးသွားဖို့လည်းကျွန်တော်တို့စီစဉ်ထားပါတယ်။ကျွန်တော်ဒီနေရာမှာလေးလေးနက်နက်ထောက်ပြချင်တာကအရေးပေါ်အကူအညီတစ်ခုတည်းနဲ့မလုံလောက်ပါဘူး။သူတို့ဆန္ဒနဲ့အညီပြန်လာပြီးနေထိုင်သူတွေကိုရေရှည်မှကိုချရာပေါ်ပို့ပြီးတော့ရက်တည်နိုင်မဲ့အခြေအနေတွေကိုဖန်တီးပေးနိုင်ပြီးပုံမကောင်းမွန်တဲ့အနာဂတ်ကိုရှုမြင်နိုင်မဲ့အနေအထားမျိုးတွေရရှိနိုင်မှုဖြစ်ပါတယ်။
ICRC ဥက္ကဋ္ဌဟာဒီကနေ့နေပြည်တော်မှာမြန်မာအစိုးရသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းတီးကြားစီတွေ့ဆုံခဲ့ပါတယ်တွေ့ဆုံခဲ့တဲ့အချိန်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့လဲ
My conversations covered very much the need for support for ICRC's work
ICRC ရဲ့လုပ်ငန်းတွေကိုအစိုးရအနေနဲ့ကကူညီပံ့ပိုးပေးဖို့ကိစ္စကိုကျွန်တော်ကြေကြေမြတ်ပြောခဲ့ပါတယ်။ရဲတပ်ဖွဲ့စစ်တပ်စတဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ထိတွေ့ဆက်ဆံမှုလိုအပ်ပြီးအရသားတွေကိုကာကွယ်ပေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့ ICRC ရဲ့လုပ်ငန်းတွေကိုအလယ်လက်ကာလနဲ့ရေရှည်အတွက်ပြည့်ပြည့်စုံတဲ့ညွှန်မှန်းချက်တွေပြည့်မြောက်အကောင့်ထက်ဖွင့်နိုင်ရေးမှာပူးပေါင်းမှုလိုအပ်တယ်ဆိုတာပါ
။မြန်မာနိုင်ငံအတွက် ICRC ရဲ့လုပ်ငန်းတွေဆောင်ရွက်ရမှာမြန်မာနိုင်ငံကြက်ချင်ဒီအသင်းရဲ့လက်တွဲပဲ့အဖြစ်ပူးပေါင်းဆောင်ရွက်မှုတွေပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ကဘာတဝမ်းကချက်ချင်းဒီအသင်းတွေရဲ့ထောက်ခံအားပေးမှုတွေရခဲ့တာဟုကျေးဇူးတင်တဲ့အကြောင်းသူကပြောဆိုသွားပါတယ်။ ICRC ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လ
ည်း You know that ICRC is a neutral, impartial and independent organization. Neutral, impartial and
ICRC ကဘယ်မှလည်းတဲ့ဂျာနယ်ပေါ်စီတခုဖြစ်ပါတယ်။ဆိုလိုတာကတော့လူသားချင်းစာနာမှုအကူအညီတွေပေးရတဲ့ဆိုတဲ့နေရာမှာလိုအပ်တဲ့လူတွေလက်ထက်ကိုရအောင်ပေးဖို့တဲ့အဖွဲ့အစည်းဖြစ်ပါတယ်။နိုင်ငံရေးဘာသာရေးလူမျိုးစုတိုင်းရင်းသားဘယ်ဖွဲ့စည်းနဲ့မှပတ်သက်မှုမရှိပါဘူး။ဒါကိုကျွန်တော်တို့ဆက်ပြီးထိန်းသိမ်းရပါလိမ့်မယ်။ဒီပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတနဲ့ကာကွယ်ဦးစီးချုပ်တို့ကလည်းအတိအမှတ်ပြုထားတဲ့အတိုင်းကျွန်တော်တို့ဆက်လက်ပြီးပံ့ပိုးဆောင်ရွက်ရပါလိမ့်မယ်။ဒီနေ့ကျွန်တော်တွေ့ဆုံတဲ့အချိန်ခေါင်းဆောင်၃ဦးစလုံးကကျွန်တော်တို့ရဲ့စိုးရိမ်မှုတွေနဲ့ပတ်သက်လို့ပုံမှန်လင်းလင်းပြောဆိုခဲ့သလိုပံ့ပိုးမှုတွေအစင်းသင်းဖြစ်တယ်ဆိုတာပြသတဲ့အချိန်ထဲမှာပဲကျွန်တော်တို့လုပ်ကံခဲ့တာတွေပေါ်ကျေးဇူးတင်နားလည်လက်ခံလာတာကိုလည်းပြောဆိုခဲ့ကြပါတယ
်။ ICR သယုတ်ကတော့ပီတာမော်ရာဒီကနေ့ရခိုင်ရပ်ဖွဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးဒေသခံတွေရဲ့သဘောထားအမြင်တွေကိုနားထောင်ရင်းအပြန်အလှန်ဆွေးနွေးခဲ့ပါတယ်။သူကမြန်မာနိုင်ငံခီးစဉ်ပြည်ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှဖြစ်ကြောင်းပါခင်ဗျာ။